စစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားဒေသတိုက်ပွဲတွေပြင်းထန်လာနေတာမှာဟုတ်ပြုစုတောင်းတဲ့နေရာတွေပါတိုက်ခိုက်ခံရတဲ့အတွက်ဒီလောက်ရက်တွေအဆုံးတတ်ဖို့ကက်သလစ်ယဟန်မတ်ကာဒီနယ်ချားလ်စ်မမ်ဘိုကမေတ္တာရက်ခံလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ညကတိုက်ပွဲတွေကြောင့်ကြားပြည်နယ်လွယ်ကော်မြို့အနီးကဖျားကြောင်းနဲ့လက်နေကြီးတွေကြပြီးတော့အဲ့ဒီမှာခလုံးနေတဲ့အမျိုးသ တိုက်ပွဲတွေကြောင့်လုံခြုံရေးသက်သားတွေနဲ့ဒေသခံတပ်ခိုက်ရေးသမားဒါဇင်နဲ့ချီတိတ်ဆုံးနေရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေလည်းဘေးလွတ်ရာတောတောင်တွေထဲတိမ်းရှောင်နေရတာပါ။မြန်မာပြည်သူတွေအနေနဲ့ကရော့ကကြောင့်ဘဝအရှင်သန်ရေးခက်ခဲနေကြသလိုဒီလိုအချိန်မှာသဘောထားကွဲလွဲနေတာကတိုင်းပြည်အတွက်ပိုးပြီးတော့ဆိုးရတဲ့အခြေအနေဖြစ်ပေါ်စေပြီးတခုတည်းတော့ဖြည့်ရှင်းနိုင်တဲ့နေ့ကငြိမ်းချမ်းရေးဖြစ်တာကြောင့်တိုက်ပွဲတွေရပ်တန့်ဖို့ရဟန်းအမတ် Charles Mambo ကမြစ်တာရက်ခံလိုက်တာဖြစ်ပါတယ်။ကျေးလက်တွေမှာပိုစစ်စီတဲ့နေရာရှားပါတဲ့အတွက်ပိုကူဆက်မှုတိထက်မကများနိုင်တယ်လို့လဲကျွမ်းကျင်သူတွေကယူဆနေတာပါမြန်မာနိုင်ငံမှာတော့မေလ25ရက်နေ့ပိုစစ်ဆေးမှု1923ခုလုပ်ခွဲရမှာပိုကူသူတစ်34ဦးတွေ့ကြောင်းကျမရင်းနဲ့အကစားဝန်ကြီးဌာနကတည်င်းထုတ်ပြန်ထားပါတယ်အမေရိကန် John Hopkins တက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရကမ္ဘာတဝန်းပိုကူခံရသူ 169.8% တန်းရှိပြီးအမေရိကန်ကတော့33တန်းကျော်နဲ့ကမ္ဘာမှာအများဆုံးရှိနေပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာသဘာဝအတိုင်းပေါ်ပေါက်လာတာဖြစ်ပုံရတယ်လို့ပညာရှင်အတော်များများကခန်းစားရပေမဲ့အသေးချာမသိတဲ့အတွက်ဒါကိုထပ်ပြီးစုံစမ်းဖို့အမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်သိုနီဖောက်ချီကတောင်းဆိုလိုက်ပါတယ
် Many of us feel that it is more likely that this is a natural occurrence
ကိုရိုနာဗိုင်းရပ်စ်ပိုးသဘာဝအတိုင်းဖြစ်လာတာဖြစ်မယ်လို့ကျွန်တော်တို့ခန်းစားရပါတယ်တရိတ်ဆန်တွေကနေလူရေစီကိုကူးစက်ခဲ့တဲ့ SARS CoV-1 လို့ရောဂါမျိုးလည်းရှိခဲ့ပါတယ် ။ဒါပေမဲ့ပိုးရဲ့စစ်မြစ်ကိုကျွန်တော်တို့တရားရခိုင်နှုန်းမသိတဲ့အတွက်စုံစမ်းစစ်ဆေးဖို့တိတ်ကိုအရေးကြီးပါတယ်လို့ဒေါက်တာဖောက်ချီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်တာပါ။တရုတ်နိုင်ငံဝူဟန်မြို့တက်ကွဲခန်းကပိုမွားပေတာသူ့သေးသည့်၃ယောက်အပြင်းထန်နေထိုင်မကောင်းဖြစ်ခဲ့တဲ့သတင်းကို Wall Street Journal ကဖော်ပြလိုက်ပြီးတဲ့နောက်မှာပဲကိုဗစ်ပိုးဖဲကလာတယ်လဲဆိုတဲ့မေးခွန်းတွေပိုးပြီးတော့ကြားလာရတဲ့အချိန်မှာပဲဒေါက်တာဖောက်ချီရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပါ American ကျန်းမာရေးဝန်ကြီး Javier Becerra ကလည်း COVID-19 စစ်မြစ်ကိုသိပ္ပံအခြေပြုစုံစမ်းစစ်ဆေးမှုဒုတိယအဆင့်ဆက်လုပ်နိုင်အောင်အပြည့်အမြဲဆိုင်ရာပညာရှင်တွေကိုခွန်ပြုပါလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကအင်္ဂါနေ့အစောပိုင်းကပဲတိုက်တွန်းထားတာဖြစ်ပါတယ်